ရုရှားထောင်လိုင်းရရှိအောင်အလက်ဇန်ဒါလက်ဗင်ကိုကိုလှုပ်ချန်တပ်ဖြတ်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်လက်ခံအတည်ပြုပေးကောင်းပေးနိုင်တယ်လို့ဗြိတိန်စိုးရထိတန်းစုံစမ်းရေးမှူးတူကပြောဆိုလိုက်ပါတယ်။တရှုဘွားကလည်းတိုက်ခတ်တူးဖြစ်လာတဲ့လက်ဗင်ကိုဟာရုရှားသမ္မတကိုဝေဖန်ပြောဆိုခဲ့ဘူးသူဖြစ်ပြီးနောက်ပိုင်းမှာတော့အရွယ်မရောက်သေးသူတွေနဲ့လိန်ဆက်ဆံသူဖြစ်ဆွဆွဲချက်ပါဝင်တခြားဆွဆွဲချက်အများပြားနဲ့လည်းရင်ဆိုင်ခဲ့ရပြီးဗြိတိန်နိုင်ငံမှာကိုလိုနီထံခဲ့သူဖြစ်ပါတယ်။လန်ဒန်မြို့နယ်ကအမေရိကန်တန်ရုံနဲ့မလန်းမကန်မှရှိတဲ့မီလီနီယံဟိုတယ်မှာ2006ခုနှစ်နိုဝင်ဘာလတဲ့လက်ဗင်ကိုရုရှားထောင်လိုင်းတစ်ယောက်ကအစိတ်ကလှုပ်ချမှုတွေရုရှားစစ်ရမှာတာဝန်ရှိကြောင်းနှစ်နဲ့ချီဆုံးဆုံးစစ်ဆေးမှုတွေကအတည်ပြုနိုင်ခဲ့တယ်လို့စုံစမ်းစစ်ဆေးကော်မရှင်အကြီးအကဲအငြိမ်းစားတရားသူကြီးရောဘတ်အိုဝင်ကဒီကနေ့ကြေညာခဲ့တာပါ။ခုနှစ်နီးပါးကြာခင်မွန်းတဲ့သေဆုံးမှုတွေအဖြေပေးဖို့တောင်းဆိုထားတဲ့ဇနီးဖြစ်သူမယ်ရီနာလက်ဗင်ကိုကတော့ဒီကနေ့ထုတ်ပြန်ခဲ့တဲ့ရလဒ်ပေါ်ကျင်းတဲ့အကြောင်းလန်ဒန်မြို့ကတရားရုံးရှိမှာသတင်းတော့တွေကိုပြောခဲ့ပါတယ်။ခင်မွန်းနဲ့မသိခင်သူ့ကိုတတ်တာရုရှားသမ္မတဖြစ်တဲ့အကြောင်းဆွဆွဲချက်ဟာမှန်ကန်နေရဲဆိုတာကိုလွတ်လပ်ပြီးမျက်တပ်မှုအရာမှာစံချိန်မြင်မှားလာတဲ့ဗြိတိန်တရားရုံးကအတည်ပြုနိုင်ခဲ့တယ်လို့လည်းမှတ်ချက်ပေးခဲ့တာပါ။မော်စကိုမှာရှိတဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူမယ်ရီနာဇကာရိုဖ်ကတော့ရိုးရိုးစင်းစင်းရာဇဝတ်မှုခင်းတစ်ခုကိုနိုင်ငံရေးအမျက်ထုတ်ခဲ့တဲ့အတွက်ဝန်ထဲကြောင့်နဲ့နိုင်ငံဆက်ဆံရေးကိုလည်းထိခိုက်စေတယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်။